အယုံရောထိခိုက်စေတဲ့ဓာတုစိတ်ဓာတ်နဲ့ရုရှားနှစ်ဖက်သရှူဟောင်းကိုတိုက်ခိုက်မှုမှာတောင်ရှိသူတူကိုဖော်ထုတ်နိုင်ခဲ့ရင်တုံ့ပြန်ရည်ရည်ဖို့အသင့်ရှိကြောင်းပြည်ထိုင်ပြည်ရဲ့ဝန်ကြီးအမ်ဘာရတ်ကဒီနေ့ပဲပြောလိုက်ပါတယ်။ပြည်ထိုင်နိုင်ငံအတွင်းမှာအစိုးရတရက်ကကျူးလွန်တဲ့လုပ်ရမျိုးတွေကိုပြောပြပြောင်ပြောင်တုံ့ပြန်မှာမဟုတ်ကြောင်းလည်းဝန်ကြီးရတ်ကဆက်သတိပေးခဲ့ပါတယ်။ British အချမ်းဖက်ဝါဒတိုက်ဖြတ်ရရှိတွေကတော့ Russia သရှူဟောင်းစာဂျီစကာပယ်နဲ့အသက်33နှစ်ကျော်သမီးဖြစ်သူတို့ဟာပုံမှန်အဖြစ်အေးအေးချမ်းရှိတတ်တဲ့ဆယ်လီဘရီမျိုးလေးမှာတနင်္ဂနွေနေ့ကအုံကျော်ထိခိုက်တဲ့ဓာတုအစိတ်ခတ်ခံခဲ့ရကြောင်းပြောထားပါဗျ။အခင်းဖြေအားကိုကနူးသွားရောက်စစ်ဆေးခဲ့သူတွေကရဲရရှိတူဟာလည်းဆေးရုံတင်ထားပါဗျ။ဆေးရုံတင်ထားတဲ့ရဲရရှိဟာစွန့်ရတဲ့အချိန်မှာရှိနေပေမဲ့စကားပြောနိုင်ကြောင်းလည်းပြည်ထောင်ဝန်ကြီးကပြောခဲ့ပါဗျ။ပြည်ထောင်ရဲတပ်ဖွဲ့အကြံဖက်ဝါဒတိုက်ဖြတ်ရေးဒုတိယကော်မရှင်နာမင်းကြီးမတ်ဘရိုလီကတော့အာယုံကျော်ထိခိုက်စေတဲ့အစိတ်နဲ့တတ်ဖြတ်ဖို့ကြိုးစားခဲ့တဲ့အဓိကဖြစ်ရပ်တစ်ခုအဖြစ်စုံစမ်းစစ်ဆေးနေကြောင်းလည်းပြောခဲ့ပါတယ်။ဒါပေမဲ့လည်းအစိတ်မျိုးစားအတိအကျနဲ့ဘလို့စိတ်ခတ်ခံရရတဲ့ဆိုတာတွေကိုတော့ပြောဆိုမသွားပါဘူး။အစိတ်ခတ်ခံရတဲ့ဖြစ်ရပ်ကြောင့်ပြည်ထောင်နိုင်ငံမှာလုံခြုံရေးနဲ့တန်တမာရေးဟာချိန်ချမှုပြဿနာတစ်ခုလည်းဖြစ်လာခဲ့တာပါ။ပြည်ထောင်နိုင်ငံမှာမကြာသေးခင်တုန်းကတန်တရားဖြစ်စရာအခြေအနေတွေနဲ့တိုက်စုံးမှုတရားစင်ကြောင်းမှာရုရှားထောင်လိုင်းတွေနဲ့ဆက်နွယ်မှုရှိကောင်းရှိနိုင်တဲ့အတွက်အရေးပေါ်စုံစမ်းစစ်ဆေးမှုတွေလွတ်ဆောင်ဖို့လည်းလွှတ်တော်မှတ်တွေကတိုက်တွန်းနေပါတယ်ခင်ဗျ။